ဒေတာရင်းလုံခြုံရေးကိုဆွေးနွေးဖို့အတွက်အာဆီယံကာကွယ်ရေးဝန်ကြီးများစီဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဘုတ်ချုပ်ကြီးများထူးလဲတက်ရောက်ခဲ့ပါတယ်။မြန်မာကိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးကအခုလိုပြောပါတယ်
။ The mod that you man look long no ឆ្នាំនេះនោះគឺសាមគ្គីដើម្បី
ဒီနေ့အကြောင်းအရာသတ်မှတ်ချက်ကလုံခြုံရေးနဲ့သာဟာစာတဖြစ်ရေးအတွက်သွေးစည်းညွညွရေးဖြစ်တာကြောင့်ကျွန်တော်တို့ကဒီအခမ်းအနားကိုဖော်ဆောင်တာပါ။ဒီစည်းဝေးမှာကာကွယ်ရေးဝန်ကြီးအားလုံးနဲ့စီးလုံးညီညီရေးကိုထိမ့်သိမ်းပါတယ်။ဒါကြောင့်ဒီဒီချိန်မှာမြန်မာပါဝင်ခဲ့တာဖြစ်ပါတယ်လို့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးတီးပန်းကမီဒီယာတွေကိုပြောသွားခဲ့တာပါ။16ချိန်မြောက်ဒီစည်းဝေးကိုကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်ဘိုဒူးနေကကျင်းပခဲ့တာဖြစ်ပါတယ်။အာဆီယံဘုံသဘောတူညီချက်9ရပ်ကိုမြန်မာကအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တဲ့အတွက်အာဆီယံရဲ့အဓိကစည်းဝေးတွေမှာမြန်မာနိုင်ငံကနိုင်ငံရေးအဆင့်90%ကိုမဖိတ်ကြားဘဲထားခဲ့တာပါ။အရင်နှစ်လုံခြုံရေးအစည်းအဝေးတုန်းကလည်းမြန်မာကိုမဖိတ်ကြားခဲ့ပါဘူး။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူချိန်မှာမြန်မာစစ်ဘုတ်ချုပ်ကြီးတွေနဲ့တိုက်ရိုက်ထိတွေ့လုပ်ကိုင်တဲ့မူဝါဒဘက်ကိုတင်းညွတ်လာခဲ့ပါတယ်။အာဆီယံလုံခြုံရေးအသိုက်အဝန်းရဲ့လုပ်ငန်းစဉ်စီမံကိန်းကိုအာဆီယံ10ချိန်မြောက်ထိပ်သီးအစည်းအဝေးမှာချမှတ်ခဲ့တာဖြစ်ပြီး2006ခုနှစ်မေလမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာပထမဆုံးကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုကျင်းပခဲ့ပါတယ်။